ကျွန်တော်တို့ရဲ့စစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားဒေသတိုက်ပွဲတွေပြင်းထန်လာနေရမှာဟုတ်ပြုစုတောင်းတဲ့နေရာတွေပါတိုက်ခိုက်ခံရတဲ့အတွက်ဒီလောက်ရက်တွေအဆုံးသတ်ဖို့ကက်သလစ်ယဟန်မတ်ကာဒီနယ်ချားလ်စ်မမ်မိုကမေတ္တာရက်ခံလိုက်ပါတယ်။ဒီကိစ္စတနင်္ဂနွေနေ့ညက ကိုရပိုင်တွင်ရှမ်းနယ်ကယားပြည်နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကိုင်တို့ကြောင့်တိုက်ပွဲတွေကြောင့်လုံခြုံရေးသက်သားတွေနဲ့ဒေသခံတပ်ခိုက်ရေးတပါဒါဇင်နဲ့ချီတိုက်ဆုံတာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေကြောင့်ထောင်းနဲ့ချီတဲ့ပြည်သူတွေလည်းဘေးလွတ်ရာသွားတောင်းနေတဲ့တင်းရှောင်နေရတာပါ။မြန်မာပြည်သူတွေအနေနဲ့ကြောက်ကြောင်ဘဝရှင်သန်ရေးခက်ခဲနေ မှ Charles Monbeau ကမြစ်တာရပ်ခံလိုက်တာဖြစ်ပါတယ်ကျင်းနဲ့တွေမှာပိုစီစီတဲ့နေရာရှားပါတဲ့အတွက်ပိုကူဆက်မှုတိထမကများနိုင်တယ်လို့လည်းကျွမ်းကျင်သူတွေကယူဆနေတာပါမြန်မာနိုင်ငံမှာတော့မေလ25ရက်နေ့ပိုစီစီမှု1923ခုလုပ်ခဲ့ရမှာပိုကူသူတက်34ဦးတွေ့ကြောင်းကျမရင်းနဲ့အကစားဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရကမ္ဘာတဝန်းပိုကူခံရသူ 169.8% တန်းရှိပြီးအမေရိကန်ကတော့33တန်းကျော်နဲ့ကမ္ဘာမှာအများဆုံးရှိနေပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာသဘာဝအတိုင်းပေါ်ပေါက်လာတာဖြစ်ပုံရတယ်လို့ပညာရှင်အတော်များများကခန့်စားရပေမဲ့အသေးချာမသိတဲ့အတွက်ဒါကိုထပ်ပြီးစုံစမ်းဖို့အမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတောင်းဆိုလိုက်ပါတယ
် Many of us feel that it is more likely that this is a natural occurrence
ကိုရိုနာဗိုင်းရပ်စ်ပိုးသဘာဝအတိုင်းဖြစ်လာတာဖြစ်မယ်လို့ကျွန်တော်တို့ခန့်စားပါတယ်တရိတ်ဆန်တွေကလည်းလူရေစီကိုကူးစက်ခဲ့တဲ့ SARS-CoV-1 လိုရောဂါမျိုးလည်းရှိခဲ့ပါတယ် ။ဒါပေမဲ့ပိုးရဲ့စနစ်ကိုကျွန်တော်တို့တရားရခိုင်နှုန်းမသိတဲ့အတွက်စုံစမ်းစစ်ဆေးဖို့တိတ်ကိုအရေးကြီးပါတယ်လို့ဒေါက်တာဖောက်ချီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်တာပါ။တရုတ်နိုင်ငံဝူဟန်မြို့တက်ွက်ခန်းကပိုမာဗေဒသူတေဒီ၃ယောက်အပြင်းထန်နေထိုင်မကောင်းဖြစ်ခဲ့တဲ့တဲ့င်းကို Wall Street Journal ကဖော်ပြလိုက်ပြီးတဲ့နောက်မှာပဲကိုဗစ်ပိုးဖယ်ကလာတယ်လဲဆိုတဲ့မိခုံတွေပိုးပြီးတော့ကြားလာရတဲ့အချိန်မှာပဲဒေါက်တာဖောက်ချီရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါ American ကျန်းမာရေးဝန်ကြီး Javier Becerra ကလည်း COVID-19 စစ်မြစ်ကိုသိပ်ပံအခြေပြုစုံစမ်းစစ်ဆေးမှုဒုတိယအဆင့်ဆက်လုပ်နိုင်အောင်အပြည့်အစုံဆိုင်ရာပညာရှင်တွေကိုခွန်ပြုပါလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကိုအင်္ဂါနေ့အစောပိုင်းကပဲတိုက်တွန်းထားတာဖြစ်ပါတယ်